ရင်ဖွင့်တဲ့အစီအစဉ်ကကြိုဆိုပါရရှင်။ဒီတစ်ပတ်မှာရှမ်းပြည်နယ်မန္တလေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းနဲ့ကယားပြည်နယ်တွေမှာပို့အိုလူရေစီရင်ပျောက်နေတဲ့ကိစ္စအမြန်ဆုံးပြင်ဆင်ပေးဖို့ပို့အိုအဖွဲ့တွေစုပေါင်းတောင်းဆိုခဲ့ကြတဲ့အကြောင်းပါ။အရင်ဆုံးပဲခူးတိုင်းတွေကပို့အိုလူရေစီရင်ကိုကြည့်အောင်ပါရှင်။2010ဒီဇင်ဘာမှာကောက်ယူခဲ့တဲ့စီရင်ရာပဲခူးတိုင်းထန်းနမြေမြို့နယ်မှာဆိုရင်ပို့အိုလူမျိုးက2,881ယောက်ရှိခဲ့ပါတယ်။2014မှာကောက်ယူခဲ့တဲ့စရင်ရပအိုလူမျိုးစရင်မတွေ့ရတော့ပါဘူး။ဘာကြောင့်ပါလဲ။ကြားပြင်းနဲ့ပအိုလူရဲ့စရင်ကိုဆက်ပြီးတော့ကြည့်ပါမယ်။2010မှာကောက်ယူခဲ့တဲ့စရင်ရကြားပြင်းနဲ့လိုက်ကော်မြို့နယ်မှာဆိုရင်12,000ကျော်ရှိပါတယ်။2014စရင်မှာတော့လုံးဝပါလာတာမတွေ့ရတော့ပါဘူး။ဘာကြောင့်ပါလဲ။မြန်မာနိုင်ငံမှာမိသင်းနေထိုင်တဲ့တိုင်းရင်းသား135မျိုးထဲမှာပါဝင်တဲ့ပအိုတိုင်းရင်းသားတွေအနေနဲ့အခုလိုလူရဲ့စီရင်ပြောင်းနေတဲ့အပေါ်ခံစားချက်ကဘယ်လိုရှိပါသလဲ
။ဟုတ်မယ်တကယ်1963နှစ်ကပအိုတိုင်းတွေမှာရောက်လာကြတော့ဟောအခုတော့ကျွန်တော်နှစ်ပေါင်း120နီးရှိပါပါတယ်။အဲအခုကျမှဟိုလည်းမလူရဲ့ပြောင်းခံရတာတော့အဲဘယ်ပအိုမှာကျင်းနေတာပေါ့ဗျ။ကျွန
်တော်တို့ကဟိုမိသားမရှိဘူးလားပေါ့နော်အဲ့လိုမျိုးခံစားတော့ပေါ့ဟိုပြောရရင်ကျမတို့မှာတိုင်းပြည်မရှိလို့အဲ့လိုမျိုးပေါ့နော်သူတို့ကျမတို့လူမျိုးအွဲရှင်းတာလားပေါ့နော်အဲ့လိုမျိုးလဲခံစားရတယ
်။2019ခုနှစ်မှာပဲခူးတိုင်းပအိုးစာပေနဲ့ယဉ်ကျေးမှုကော်မတီရဲ့ကောက်ယူထားတဲ့စာရင်းအရပဲခူးတိုင်းဒေသကြီးမြို့နယ်9မြို့နယ်မှာနေထိုင်တဲ့ပအိုးလူမျိုး36,000လောက်ရှိပါတယ်။ဒီကိစ္စကိုအမြန်ဆုံးဖြေရှင်းပေးဖို့ပဲခူးတိုင်းဝန်ကြီးချုပ်ဦးဝင်းသိန်းအပါအဝင်ပဲခူးတိုင်းဆိုရအဖွဲ့နဲ့လွှတ်တော်ကိုယ်စားလှယ်တွေအပါအဝင်သက်ဆိုင်ရာတာဝန်ရှိသူတွေကိုစာနဲ့တရားဝင်တောင်းဆိုထားပါတယ်။ဒါကြောင့်ပဲခူးတိုင်းဝန်ကြီးချုပ်ဦးဝင်းသိန်းကိုဇူလိုင်လ26ရက်တနင်္ဂနွေနေ့မှာဆက်သွယ်မေးမြန်းတဲ့အခါဖြေဆိုဖို့အဆင်သင့်မဖြစ်သေးတဲ့အတွက်ဗုဒ္ဓဟူးနေ့ဇူလိုင်လ29ရက်နေ့မှာပြန်ဆက်သွယ်ဖို့တုံ့ပြန်ခဲ့ပါတယ်။ဒါကြောင့်ဗုဒ္ဓဟူးနေ့မှာ10ချိန်ထက်မနည်းထပ်မံဆက်သွယ်ခဲ့ပေမယ့်ပုံလက်ခံဖြေကြားမှုမရှိခဲ့ပါဘူး။ကြားပြင်းနဲ့လိုက်ကော်မြွနဲ့လူဝင်မှုကြီးကြပ်ရေးဌာနဦးစည်းမှုဦးအောင်မုံကိုလည်းဒီကိစ္စဆက်သွယ်မေးမြန်းခဲ့ပါတယ်။
ညွန်ရဲ့သူတခုရင်းစီရဲ့အသေးစိတ်လူကြီးရဲ့စီရင်ကကျွန်တော်တို့ဌာနရဲ့လူမျိုးဖြစ်နေကျွန်တော်အဲ့ဒါကြီးပြောလို့မရဘူ
းဟုတ်ကဲ့ရှင်ဘလိုမျိုးလျှော့ဝက်ကိုပြောတာလဲရှင်မျိုးနွယ်စုတခုချင်းရဲ့စီရင်
ဆိုညွန်ရဲ့သူစီရင်ဘယ်ညွန်ရဲ့သူကတော့ဘလောက်ရှိပါလဲဆိုမျိုးနွယ်စုကဘလောက်ရှိပါလဲဆိုကျွန်တော်တို့ကအဲ့ဒါပေါ်ပြပြီးပြောဆိုလို့မရပါဘူ
းပိုးမျိုးသားအဖွဲ့ချုပ် PNO ပါတီရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်မိုးနှမ်းဝင်းကြီးကတော့ပိုးတိုင်းသားတွေရဲ့အခွင့်အရေးကိုဆက်ပြီးတော့တောင်းဆိုသွားမယ်လို့ပြောပါတယ်
အခုဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဝန်ကြီးပဲခူးတိုင်းဒေသကြီးဝန်ကြီးချုပ်ကိုတင်ပြထားတာကိုဝန်ကြီးချုပ်ကနေပြီးတော့ပြန်လည်ပြီးတော့လက်ရှိတိုင်းဒေသကြီးရဲ့လူဦးရေစရင်ထဲမှာပိုးလူဦးရေစရင်တိကျရှိပါတယ်လို့ပြန်ပြီးပြင်ဆင်ပြီးတော့ပြောပြပေးရတော့ကျွန်တော်တို့ဒါမပြောက်ဘူးပေါ့တကယ်လို့များဝန်ကြီးချုပ်ကနေဒီကိစ္စကိုမရှင်းမလင်းဘူးဆိုရင်ကျွန်တော်တို့လည်းသက်ဆိုင်ရာလွတ်တော်အထိသွားရောက်ပြီးတော့ဖြေရှင်းဘို့ရှိပါတယ်ရှင
်။နိုဝင်ဘာလ10ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့အချိန်အခုလိုအမားယွင်းတွေကမတော်တဆလားဆိုတာပိုတိုင်းသားတွေကြားမှာတန်တရားရှိကြပါတယ်
။ဟောခုနကမွန်လေးပြင်ကြတော့ပိုးရရှိတယ်။ဘာလို့လဲဆိုတော့မွန်လေးပြင်ပါကပိုးတိုင်းသားဝင်ကြီးတွေရှိတယ်။ဒါကြောင့်မွန်လေးပြင်ရတော့အဲလူကြီးရစီရင်ထိန်ချန်ခြင်းပြောက်ဆုံးမရှိဘူးပေါ့။ဟောအကျော်ဆုံးချင်တာကအခုကျွန်တော်အဓိကကရားနဲ့ပဲခူးတိုင်းပေါ့နော်အဲရန်ကုန်တိုင်းနဲ့မန္တလေးတိုင်းကလည်းပဲသူကတော့ပေါင်းနေနေလေးပဲရှိပါတယ်ဟောအဲ့တော့ကျွန်တော်ဒီမှာကတော့ပိုးတိုင်းရာကြီးရဘူးကြီးမရှိတဲ့ကြောင့်မလို့ဟာဖြောင်းနေရလို့များဖြောက်ခါသလားဒါကျွန်တော်ထင်ပေါ့နော
်တကယ်လို့ဒါပိုးတွေရဲ့လူကြီးစည်ရင်းကိုပြန်လဲပြင်ဆင်မပေးနိုင်ခဲ့ရင်နိုင်ငံရေးလူမှုရေးအဆအစရရအခွင့်အရေးတွေဆုံးရှုံးနိုင်တယ်လို့ပိုးမျိုးသားလူငယ်ကွန်ရဲ့ပဲခူးတိုင်းဥက္ကဋ္ဌနန်းထထဝင်းကပြောပါတယ်
။ပိုးလူဦးကြီးဈေး9,000ရှိမယ်ဆိုရင်တိုင်းသားဝင်ကြီးတနေရာရနိုင်တယ်ပေါ့နော်။အဲမရှိဘူးဆိုပြောထားတော့ဒါတစ်ချိန်ပြက်ရင်ညီမတို့အဲတိုင်းသားဝင်ကြီးရနိုင်မယ့်နေရာဆိုရင်ညီမတို့ဒါလုံးဝအခွင့်အရေးဆုံးရှုံးသွားတာပေါ့နော်။ညီမတို့လူဦးကြီးမရှိရင်ညီမတို့အတွက်အဲတော့ပြောပေးနိုင်မယ့်တာဆင်းနိုင်မယ့်ကိုယ်စားလှယ်မရှိတော့ဘူးမရှိတော့ညီမတို့ရတဲ့နဲ့ခွင့်ရအကုန်လုံးဆုံးရှုံးတယ်အပို့လူငယ်အတွက်ကိုစားပြနိုင်မယ့်ဒါတကယ်အတန်ကြီးပေါ့နော်အဲ့တော့ထမလာတော့ဘူးအဲညီမတို့ပြင်ပြစေချင်တယ်
ပြီးတော့ဒီမလူမျိုးမှာလည်းအဲကိုလူမျိုးနည်းနည်းပဲကိုအဲ့ရတိချင်းနေကိုလူမျိုးနည်းနည်းပဲကိုလူရည်စင်းကိုတိုင်ထားတဲ့ဘောနော်ပေါ်လူရည်စင်းကိုဖော်ပြတဲ့အခါမှာလည်းပတ်အိုးအောက်ကပြင်းနေနာမည်ကိုမှားယွင်းပြီးတော့ဖော်ပြတဲ့အပေါ်မှာလည်းအမှန်ပြင်းစင်ပေးဖို့ဟိုတိုင်းနာတွေကတောင်းဆိုနေကြပါလေအခုလူနေစဉ်ဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သင်ပြချင်တာတောင်းဆိုချင်တာ